မေရိကန်ရဲ့အကျိုးစီးပွားတွေကိုစိုက်ပါတိုက်ခတ်မှုလို့ခေါ်တဲ့အင်တာနက်ကနေဆန့်ကျင်တိုက်ခိုက်နိုင်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတိပေးလိုက်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကိုတနင်္လာနေ့နောက်ပိုင်းကတွေ့ဆုံခဲ့ရမှာအခုလိုသတိပေးလိုက်တာပါ။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်တုံ့ပြန်ကြရမှာအခုလိုစီလုံးညီညွတ်မှုမျိုးကိုရုရှားသမ္မတပူတင်ကကြုံမမြင်နိုင်ခဲ့ဘူးလို့ဂျိုးဘိုင်ဒန်ကအခုလိုပြောပါတယ
်။ Today my administration is to renew warnings.That based on evolving intelligence, Russia may be.
ဘောလာတဲ့ထောက်လိုင်းသတင်းတွေကိုအခြေခံပြီးကျွန်တော်အစိုးရကသတိပေးချက်အစ်သတိပေးချက်အစ်စ်တွေကိုထုတ်ပြန်လိုက်ပါတယ်။ကျွန်တော်တို့ကိုစိုက်ဘာတိုက်ခိုက်မှုဆင်နွှဲဖို့အတွက်ရုရှားကအစီအစဉ်ချနေပါတယ်။ပြောခဲ့သလိုပါပဲရုရှားရဲ့စိုက်ဘာစွမ်းရည်ကအသင့်အသင့်လဲအရေးပါအရာရောက်ပါတယ်။အခုလာနေပါပြီ။ဖက်ဒရယ်အစိုးရကအစဉ်သိဖြစ်အောင်လုပ်နေပါတယ်လို့သူကပြောသွားတာပါ။ပုဂ္ဂလကကဏ္ဍကလည်းစိုက်ဘာကာကွယ်ရေးကိုချက်ချင်းလုပ်ကြဖို့သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်။ဒီပတ်နောက်ပိုင်းမှာသမ္မတဘိုင်ဒန်ဟာပိုလန်ကိုမတော်မီမတ်လ24ရက်နေ့ဘရပ်ဆဲလ်မြို့မှာကျင်းပမဲ့ NATO ထိပ်သီးအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်။ G7 နဲ့ဥရောပကောင်စီထိပ်သီးအစည်းအဝေးတွေကိုလည်းဒီခီးစဉ်မှာတက်ရောက်ဖို့ရှိပါတယ်။